အခုတော့ကိုဗစ်ကူးစက်မှုတွေကြောင့်ချင်းပြည်နယ်ဟာခါမှာတောလာလှုပ်ရှားမှုတွေကန့်သက်ထားတဲ့အကြောင်းတင်ပြပေးပါရစေ။ချင်းပြည်နယ်မြို့တော်ဟာခါမှာကိုဗစ် -19 ကာယရောဂါကူးစက်သူတွေရော့မသွားသေးတဲ့အတွက်ဘာသာပေါင်းစုံဘာသာရေးခေါင်းဆောင်တွေကအသောအလာတွေကိုတားမြစ်ပြီးတော့ကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်ကြိုးစားနေကြပါတယ်။ကိုဗစ်တည်ပြုလူနာတွေအတွက်လည်းကုသရေးစင်တာတွေဖွင့်ပြီးတော့ကုသပေးနေတာပါ။ဒီကြောင်ရန်ကုန်ကလာတဲ့သတင်းကိုတော့ကိုကျော်ကျော်သိန်းကပြောပြပေးမှာပါ။
ကိုဗစ်တရီးလိုင်းမှာရန်ကုန်မြို့နဲ့တခြားမြို့တွေကကူးစက်သူအရေအတွက်တိတိတသာရောကြသွားပြီမဲ့ဟာခါမြို့မှာတော့ဩဂုတ်လကိုမိုင်းကနေအောက်တိုဘာလပထမပတ်အထိကိုဗစ်အတည်ပြုလူနာရေအတွက်ဟာတရက်ကိုအယောက်20ထက်မနည်းရှိနေသေးပါဒါကြောင့်လဲဒေသခံဘာသာရေးကောင်းဆောင်တွေကထိန်းချုပ်နိုင်ဖို့ကြိုးစားပြီးအောက်တိုဘာလ15ရက်တောက်ကြနေ့ကစလို့မနေ့9ရက်နေ့ကနေမွန်းတဲ့7ရက်အထိဒေသခံတွေအသွားအလာမလုပ်ကြဖို့တိုက်တွန်းတားမြစ်လိုက်ပါတယ်ကျမရဲ့တာဝန်ရှိသူတွေကမဟုတ်ပဲအခုလိုအသွာလာကန့်တက်ရတဲ့အခြေအနေနဲ့ပတ်သက်လို့ဟာခါမျိုးလူလူကျမရဲ့ဆောင်ရှောက်မှုကော်မတီကတာဝန်ရှိသူဆရာတော်တစ်ပါးကအခုလိုပြောပါတယ
်အခြေအနေပြန်တောင်းတက်တဲ့ခါမှာကြာတော့ကျွန်တော်ဟိုဘာဘောဒီအခုလက်ရှိအစီကျွန်တော်စစ်ထားတဲ့ 100% မှာဘာဘောလူတရားတွေမှာ20ဝန်းကျင်ကအခု positive ဖြစ်နေတော့မယ်ခိုင်းပေါင်းဆုံးဒီဘောဘောဒီကြရောများအဖွဲ့အနေနဲ့ကျွန်တော်ဥဆောင်တဲ့ခါမှာကကြမလာပဲနဲ့တော့ဖလက်ဖြစ်နေတယ်ပုံမှန်ဖြစ်နေတယ်ပေါ့နော်စမလုံးလုံးပေါ့ဆိုတော့လူနာလည်းပဲဘောဘောဒီလူနာပေါ့စစ်ဖြစ်တဲ့နှောင်းကလည်းမကြဘူးဒီတိုင်းကျွန်တော်ဆက်သွားမယ်ကျွန်တော်မဖြစ်နိုင်တော့ဘူးအခုတပြည့်ကျွန်တော်အခုမှလည်းပဲစစ်သေးချောင်းအနေနဲ့ကျွန်တော်ဒီမှာရောက်လာတဲ့လူဒီဒီမှာလည်းပဲတကုံမြဲမြဲကျွန်တော်တွေ့ရတယ်ပေါ့နော်ဒါဒီကျွန်တော်ပြန်တောင်းတက်တဲ့ခါမှာကျွန်တော်ဘာပဲပြောပြောဒီအော်တိုဘာလာကျွန်မရဲ့ကလည်းတောင်းဆက်တရက်ကြတော့လော့ကဒေါင်းဆက်မှဖြစ်မယ်ဆိုပေါ့ကျွန်တော်အခုလိုမျိုးလော့ကဒေါင်းပေါ့နော်ကျွန်တော်ဆက်ရချင်းဖြစ်တယ်အဓိကတော့နောက်ပြီးတော့လော့ကဒေါင်းလည်းကျွာပေါ့ဒီလော့ကဒေါင်းကိုကျွန်တော်ဟိုဘာဆက်ပတ်တော့ကျွန်တော်ချက်ပူးတယ်ဒါပေမဲ့အဲ့ဒီလော့ကဒေါင်းဆိုတာကတော့အခုလိုမျိုးတင်းတင်းကျပ်ကျပ်လော့ကဒေါင်းတော့မဟုတ်ဘူးခင်ဗျာဒါပေမဲ့ဒီတစ်ခေါက်ကြတော့ကျွန်တော်ဒီမိသားစုတစုမှတောင်မှပြန်ထုတ်ခွင့်အတူချက်ကပ်ပြန်ကျွန်တော်ထုတ်ပေးပြီးတော့ကျွန်တော်မိသားစုတစုမှာတက်ကပ်ပေးကျွန်တော်ပေးတယ်။ပြီးရင်ရာဒွန်းဈေးရေမြို့မဈေးရေနောက်ပြီးတော့စိုင်ကြောင်းတဲ့စိုင်ဒီ၃စိုင်ဒီ၃မြို့ရေနောက်ပြီးတော့ဈေးစိုင်နဲ့ဈေးခန်းပေါ့။ဒါကလွယ်လို့ကျွန်တော်တခြားစိုင်တွေတော့ဆုံးဆုံးမပြူပါဘူးခင်ဗျာ
။အခုလိုမျိုးဘာသာရေးကောင်းဆောင်တွေကအပြစ်မထွက်ရအောင်တိုက်တွန်းတားမြစ်ထားသလိုကုသရေးစင်တာနှစ်ခုကိုလည်းဖွင့်ထားပါရယ်။ဟာခါမြို့ပေါ်မှာဇူလင်လာကစားလို့အော်တိုဘာလာအထိစုစုပေါင်းအတည်ပြုလူနာ၄000ကျော်ရှိပါရယ်။ကူးဆက်သူတွေကိုဟာခါပြည်သူစေယုံတိုင်းရင်းစေယုံဟာခါတက္ကသူတို့မှထားဖို့သက်ဆိုင်ရာကပြင်ဆင်ထားပေးပါတယ်။ဒါပေမဲ့လည်းအများစုကအဲဒီစင်တာတွေစီမသွားကြပဲအိမ်မှာပဲနေထိုင်ကုသကြတဲ့အတွက်ဘာသာရေးကောင်းဆောင်တွေကစုပေါင်းပြီးဩဂုတ်လကစလို့ကုသရေးစင်တာတင့်နဲ့နှင်းဆိုပြီးတော့ဖွင့်လှစ်ပြီးကုသပေးနေတာပါ။ဒီအချိန်တွေကိုဟာခါမြို့ကန်သူကအခုလိုပြောပါတယ်
။ဇာနုံလည်းနည်းနည်းတိုးတဲ့သဘောမျိုးဖြစ်တယ်။နောက်ပြီးတော့သူတို့ကဒီစစ်တဲ့နေရာမှာတော့မစစ်တဲ့နေအိမ်မှာနေပြောအိမ်မှာဖျားတဲ့လူတွေလည်းများတဲ့ခါကျတော့အခြေအနေကဆိုးတဲ့အခြေအနေဖြစ်တယ်အဲတော့အဲဆိုးရင်ရတဲ့အခြေအနေတော့ဒါဒီကိုဗစ်နဲ့ပတ်သက်ပြီးတော့ရှိပြောက်တယ်ဒီဖျားတဲ့လူတွေကစေယုံမှာပြိမတော်ချင်းကြဘူးနော်ဘယ်စေတော့မစစ်ချက်ချင်းဘူးမစစ်ချင်းကြတဲ့ပုံစံမျိုးဖြစ်တယ်အဲဒါဘာသာရေးရနေပြောအဲ့ဒီစင်တာရီကိုတော့စင်တာရီကိုလုံးပြီးတော့အဲစင်တာမှာစင်တာ1 2ဆိုတာရှိရောက်တာစစ်တဲ့ပူတွေ့တဲ့လူတွေကိုဒီစင်တာ1မှာထားတယ်နောက်ပြီးတော့ဆင်လူတဲ့လူတွေကိုစင်တာ2မှာထားတယ်အဲ့လိုပုံစံနဲ့ဘာသာရေးဆရာတွေဥဆောင်ပြီးမှအဲမှာဒီကိုဗစ်နဲ့ပတ်သက်တော့ကကွေးလုံးကန်ကိုဆောင်ရတဲ့ပုံစံပေါ့လေ
အခုလောက်ကမှစဖွင့်တဲ့ကုသရေးစင်တာနှစ်ခုမှာအခုချိန်အထိလူ100ကျော်တက်ရောက်ခဲ့တယ်လို့တရားကျော်ဆေးရုံကဈေးငွေရခဲ့ပြီး16ဦးတည်ဆုံးခဲ့ပါပြီချင်းပြည်နယ်မြို့တော်ဖြစ်တဲ့ဟာခါမြို့ကိုထန်တလန်ကနေစစ်ဘေးရှောင်လာတဲ့သူတွေလည်းရှိနေပြီးအော်တိုဘာလ13ရက်နေ့14ရက်တို့မှာဟာခါနဲ့ဗလန်းကြားမှာစစ်တပ်နဲ့ CNA CNF အဖွဲ့တွေကြောင့်တိုက်ပွဲဖြစ်ခဲ့တယ်လို့ဒီနေ့မှာတော့တိုက်ပွဲမရှိဘဲငြိမ်သက်နေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ